ဗျာလွန်ခဲ့တဲ့နှစ်ဇူလိုင်လကဘင်္ဂလားဒေ့နိုင်ငံဓာကာမြို့တော်ရဲ့အဆင့်တန်းမြင့်စားတောက်ဆိုင်တစ်ခုကိုလက်နက်ကိုင်5ယောက်ကဝင်ရောက်စီးနှင်တိုက်ခိုက်လိုက်ပါတယ်အကြမ်းဖက်သမားတို့ဟာလူပေါင်း22ယောက်ကိုဒဇဂန်အဖြစ်ပြန်ပြီးဆွဲလိုက်ပါတယ်နာယီပေါင်း12နာယီကြာမြင့်တဲ့အဖြစ်ပြဟာဒဇဂန်22ယောက်လုံးအပတ်ခံလိုက်ရတဲ့အဖြစ်ဆိုးနဲ့အဆုံးတတ်ခဲ့ပါတယ်တေဆုံးသွားသူတွေအနက်18ယောက်ကတော့နိုင်ငံသားတွေဖြစ်ပါတယ်ဒီတစ်ပတ်မှာတော့အစ္စလမ်ဆွေးရောက်သမားတွေကိုမထိန်ချုပ်နိုင်တဲ့ဘင်္ဂလားဒေ့ရှ်အစိုးရအခြေအနေကိုမြန်မာပြည်အနေထားနဲ့နှိုင်းယှဉ်သုံးသပ်ကြည့်ရအောင်ပါဓာကာမြို့မှာတာဝန်ထမ်းဆောင်ခဲ့သူနိုင်ငံသားတမတ်တယောက်ရဲ့အဆိုအရဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလမ်ဘာသာဝင်မဟုတ်တဲ့လူကြီးက16တန်းလောက်ရှိတယ်တိုင်းပြည်လူကြီးစုစုပေါင်းရဲ့10ရာခိုင်နှုန်းလောက်ရှိတယ်ဆိုပါတော့အာရှမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအစ္စလမ်ဘာသာဝင်မဟုတ်တဲ့သူတွေပေါ်သဘောထားပျော်ပြောင်းမျှတတဲ့နိုင်ငံတစ်ခုပါဒါပေမဲ့အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနိုင်ငံသားတွေစီကားရာစားတောက်ဆိုင်ကိုအကြမ်းဖက်တိုက်ခိုက်ရုံသာမကမြို့လေကောင်မှာပောက်ကွဲစီနိုင်တဲ့ဘုံလက်နက်တွေကိုအများအပြားရှာဖွေတွေ့ရှိနေခဲ့ပါတယ်အစ္စလမ်ဘာသာရေးဥပုပ်လကာလဖြစ်တဲ့အစ်နီမာတောင်ဝင်ရောက်တိုက်ခိုက်မှုတွေကိုကြုံတွေ့နေရပါတယ်ဒါကြောင့်လဲနိုင်ငံတကာတိုက်ပွဲရဲ့သတင်းကောင်းကြီးပိုင်းတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြမ်းဖက်မှုတွေကိုဖော်ပြလာကြပါတော့တယ် ISIS နဲ့ Isaac နဲ့အိန္ဒိယဌာနကွဲအော်ကိုင်နာအကြမ်းဖက်အုပ်စုကတော့မကြသေးမီခင်နှစ်များအတွင်းကဖြစ်ပွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်မှုတွေဟာသူတို့လုပ်ခဲ့တာဖြစ်တယ်လို့ကြွေးကြော်ခဲ့ကြပါတယ်အစိုးရကတော့ဂျမတ်မူဂျာဟာရင်ဘင်္ဂလားဒေ့ရှ်အဖွဲ့ကိုပဲဆွဆွဲခဲ့ပါတယ်အကြမ်းဖက်မှုတွေကိုလက်တုံပြန်ချေမှုန်းမှုစ조사ခဲ့ပါတယ်ဒါကမြို့လေကောင်ကစားတောက်ဆိုင်ဝင်စည်းမှုမှာဦးဆောင်ပါဝင်သူအပါဝင်အကြမ်းဖက်သမားအများပြားကိုနှိမ်နှင်းခဲ့ပါတယ်တချို့ကတော့အပေပြစ်ခတ်ဖမ်းဆီးနိုင်ခဲ့ပါတယ်ဒါပေမဲ့အကြမ်းဖက်မှုတွေကရော့မသွားခဲ့ပါဘူးအသေးခံဘုံခွဲရေးသမားတွေကဒဏ်ပြန်အကြမ်းဖက်မှုတွေကိုဦးဆောင်လုပ်ကင်နေတဲ့လက်ရွေးစင်ရဲဌာနနဲ့နိုင်ငံတကာလေရင်ဝင်းကိုတိုက်ခိုက်ဖို့စ조사ခဲ့ကြသလို USAID အလုပ်သမားတွေဘလော့ဂါတွေလူမှုရေးလုပ်ကင်နေသူတွေအစ္စလာမ်မဟုတ်တဲ့အခြားဘာသာဝင်တွေကိုလည်းပြစ်မှတ်ထားခဲ့ကြပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကဒီလိုလှုပ်ရက်တွေကိုလက်မခံကြပါဘူးရှုတ်ချပစ်တင်ခဲ့ကြပါတယ်ဒါကတက္ကသိုလ်မှာသင်ကြားပို့ချနေသူပါမောက်ခတ်တူကတော့ JMB အပြင် Ansarullah Bangla အဖွဲ့လူဒီသဆိုင်ရာအကြမ်းဖက်အဖွဲ့စည်းတွေကလည်းရှိနေသေးတယ်လीထူးခြားတာကသူတို့ဟာတက္ကသိုလ်ကျောင်းသားတွေပညာဓာတ်တွေကိုလည်းစီယုံတင်သွင်းလူသက်စုဆောင်းနိုင်ခဲ့တယ်ဒါကစားတုပ်ဆိုင်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားတွေဘလော့ဂါတွေကိုတပ်ဖြတ်ခဲ့သူတွေကိုကြည့်လိုက်မယ်ဆိုရင်သူတို့ဟာဒါကမျိုးရဲ့အစင်တအမြင့်ဆုံးတက္ကသိုလ်တွေမှာသင်ကြားခဲ့သူတွေဖြစ်တယ်ကျွယ်ဝချမ်းသာကြသူတွေဖြစ်တယ်သူတို့စိတ်ထဲမှာဘလော့ဂါတချို့ဟာလိင်လူချင်းလက်ထပ်ထိမ်းမြတာကိုတရားဝင်ရေးနေကြတဲ့အတွက်အစ္စလမ်ဘာသာကိုပုံပြက်အဆက်ရအောင်လုပ်နေတယ်လို့ယူဆကြတယ်ဒါကြောင့်လဲအကျန်းဖက်မှုတွေနဲ့သတိပေးခြင်းဖြစ်တယ်လို့ဆိုကြပါတယ်တကယ်တော့လက်နက်ကိုင်အကျန်းဖက်သမားတွေထက်ကြောက်စရာကောင်းတဲ့သူတွေလည်းရှိနေပါသေးတယ်ဥပမာဟက်ဖာဆက်လိုတက်ကြွလှုပ်ရှားသူအုပ်စုပဲဖြစ်ပါတယ်သူတို့ဟာနိုင်ငံရေးပါတီတစ်ခုမဟုတ်ပေမဲ့မကြသေးခင်နှစ်များအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံရေးကိုပွဲစုအောင်လုပ်နိုင်သူတွေဖြစ်ပါတယ်2013ခုနှစ်တုန်းကဆိုရင်ဒါကာမြို့တစ်မြို့လုံးကိုတင်ပိုက်ထားလိုက်ပြီးတောင်းဆိုချက်73ချက်ကိုတောင်းဆိုခဲ့ကြပါတယ်ဖျားသခင်ပေါ်တန်တရားဖြစ်စေမဲ့ဥပဒေတွေကစလို့အစိုးရရဲ့အမျိုးသမီးရေးရာမူဝါဒတွေအထိရုပ်သိမ်းပြင်ဆင်ပေးဖို့အစ္စလမ်ဘာသာရေးကိုထိပါစေမဲ့ဘလော့ဂါသမားတွေရဲ့အရေးအသားတွေကိုပေးရန်ပေးဖို့တောင်းဆိုခဲ့ကြပါတယ်အထင်ရှားဆုံးလှုပ်ရက်ကတော့ဒါကာမြို့ရဲ့ဗဟိုတရားရုံးချုပ်သင်္ကေတတစ်ခုဖြစ်တဲ့တရားမျှတမှုအမျိုးသမီးရုပ်ထုကိုဖယ်ရှားပေးဖို့တောင်းဆိုခဲ့ပါတယ်အစိုးရကလည်းဟက်ဖာဆက်အဖွဲ့ရဲ့ပိတ်ဆို့ဆန္ဒပြမှုတွေကိုလိုက်ရောခဲ့ရပါတယ်။ဒါပေမဲ့နောက်နှစ်ရက်မှာပဲ Lady Justice အမျိုးသမီးရုပ်ထုကိုပြန်လည်ထားရှိပေးဖို့လူလားချတဲ့သူတွေရဲ့ဒဏ်ပြန်ဆန္ဒပြပွဲတွေကိုကြုံလိုက်ရပြန်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဆန္ဒပြသူတွေရဲ့တောင်းဆိုမှုကိုထပ်မံလိုက်ရောလိုက်ရပြန်ပါတယ်။တရားရုံးချုပ်ရှေ့မှာရုပ်ထုကပြန်လည်ရောက်ရှိလာပြန်ပါတယ်။ဒါပေမဲ့ဟက်ဖာဆက်အဖွဲ့ရဲ့ဆန္ဒပြလူအုပ်ကပုံမူတောင်းတင်းစွာပြန်လည်ရောက်ရှိလာပြန်ပါတယ်။ပြဿနာကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီယာကိုရိုင်ကရည်ရည်ချက်မရှင်းနိုင်ပါဘူး။သူမကအစ္စလမ်အစွန်းရောက်သမားတွေနဲ့အတူတန်ရောက်လိုက်ပြီးဂရိအမျိုးသမီးတယောက်ရဲ့ရုပ်ထုပုံကိုစာရီအဝတ်စာဝတ်ဆင်ပေးထားတာမသိတော့ပါဘူး။ Lady Justice ရုပ်ထုကိုဖယ်ရှားသင့်တယ်လို့ဆိုပြန်ပါတယ်။အစိုးရရဲ့ရည်ရည်ချက်မရှင်းလင်းမှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဘာသာရေးနဲ့နိုင်ငံရေးကြားခွဲခြားအုပ်ချုပ်စေခြင်းနဲ့ Secularism ပါတွေအတွက်အတော်လေးအကျတဲ့တွေ့ရပါတော့တယ်။ပုံပြီးဆိုးလာတဲ့အခြေအနေတစ်ခုကတော့အစ္စလမ်အစွန်းရောက်အုပ်စုတွေဟာကျောင်းသုံးစာအုပ်တွေမှာအစ္စလမ်အမြင်တွေကိုပုံမူလွှမ်းမိုးထားကြပါတယ်။ပြင်ဆင်ပြရန်ပေးဖို့ဖိအားပေးလာခဲ့ကြပါတော့တယ်။တော်တာရှိမှာခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဟာ JMB တို့မူဂျာဟာဒင်အချမ်းဖက်သမားတွေကိုရွေးကောက်ပွဲမှာမပါဝင်မှုပိတ်ပင်တားဆီးနိုင်ခဲ့ပေမဲ့လူအဖွဲ့အစည်းတဲမှာတစတဲ့တစစိတ်ဝင်နေတဲ့အစ္စလာမ်အစွန်းရောက်အတွေးခေါ်တွေကိုတော့မတားဆီးနိုင်ခဲ့ပါဘူးအစိုးရဟာသူတို့ကိုလိုက်ရောပြေးနေရပါတယ်တကယ်ဆိုရင်အစိုးရအနေနဲ့အစွန်းရောက်အယူဆတွေရဲ့အဓိကရေးတောက်မြစ်တွေကိုဖြတ်တောက်ပြစ်တင်တယ်လို့ဝေဖန်နေသူတွေကလည်းအများပြရှိနေပါတယ်ထေချာတာတစ်ခုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ယာတီဥရုဟာမြန်မာပြည်နောက်ဖက်တကားစီကရိုဟင်ဂျာပြည်ထနာကိုလည်းရိုက်ခတ်လာနိုင်ပါတယ်မြန်မာအစိုးရအနေနဲ့ကိုနိုင်ငံတွင်းကအစွန်းရောက်ကမာတွေရဲ့အန္တရာယ်ကိုပါပါနနကန်တွယ်ဖြည့်ရှင်းတတ်ဖို့လိုသလိုအိန္ဒိယနိုင်ငံတွေစီကအစွန်းရောက်သမားတွေရဲ့ဖိအားပေးတိုက်ခိုက်မှုတွေကိုလည်းသတိထားမှာဖြစ်ပါတယ်။တော်ရရှင်မြန်မာပြည်သူတွေလည်းအကြမ်းဖက်မှုတွေမှာကင်းဝေးကြပါစေ။ဘာသာပေါင်းစုံငြိမ်းချမ်းစွာရှင်တွဲတူနေထိုင်မဲ့လူအဖွဲ့အစည်းတစ်ခုကိုတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။